ကိုဗစ် -19 ရောဂါရှိမရှိနိုင်ဝက်အတွင်းစစ်ဆေးသိရှိနိုင်မဲ့စမ်းသပ်ပစ္စည်းနဲ့မကြခင်စစ်ဆေးနိုင်မှုပြင်ဆင်နေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ယောဂါပိုကူးဆက်ခံရသူတွေနဲ့တက်ခွဲခံစစ်ဆေးမှုဆိုင်ရာမူဝါဒတွေကိုပါပြောင်းလဲသွားဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ်။ကျမမိခါပါကိုဗစ် -19 ရောဂါရှိမရှိအချိန်တိုတင်စမ်းသပ်သိရှိနိုင်မဲ့ test kits တွေမကြခင်မှာရောက်လာတော့မယ်လို့ဗဟိုကူးဆက်ယောဂါတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာဒေါခင်ခင်ကြီးကပြောပါတယ
်။ဒီတော့ဒီကရဖို့ရှိပါလေ။ရဖို့ဆိုတော့ကျွန်တော်တို့စမ်းမှာဖြစ်ပါလေ။အဲ့လိုစမ်းတဲ့အခါမှာဒီ positive တွေကြီးကတော့ပို့ပြီးတော့များလာနိုင်ပါလေ။အဲ့ခါမှာကျွန်တော်တို့အနေနဲ့ positive တွေကိုတက်တက်တွေခွဲမှာဖြစ်ပါလေ။နောက်ပေါ်ကဖြစ်တဲ့မှာအတက်ငယ်တဲ့ယောဂလက္ခဏာမပြဘူး။နောက်ခံယောဂမရှိဘူး။မရှိတဲ့လူတွေကြတော့ဒါပြီးတာအနေနဲ့ဒီကထားရှိမှာဖြစ်ပါလေ။နောက်ထပ်တိုးချဲ့တဲ့နေရာတွေမှာထားမှာဖြစ်ပါတယ်။အဲ့ဒီမှာမှယောဂလက္ခဏာပေါ်မှာလက္ခဏာပြရတယ်။ဒါပေမဲ့လည်းခုနပြောလို့တက်ခါတော့ငယ်တယ်။နောက်ခံယောဂမရှိဘူး။ဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကတနည်းပါပေါ့နော်။တနည်းအပြောမယ်ဆိုကတည်းကဒီလောက်ခွဲမလဲတော့ဒီအခုကတော့ဒါဒီကလေးတွေဆွဲနေတော့ဘာဖြစ်ပါလဲ။အဲဒီအနေနဲ့လည်းဘလို့လူတွေကိုတစ်ခွဲစမ်းတတ်မလဲပေါ့နော်။ဒါနဲ့ပတ်သက်လို့လည်းစစ်ဆေးဖို့အတွက်လည်းဒီ criteria တွေလည်းသူတို့ကရေးဆွဲနေတာဖြစ်ပါလေ။နောက်အတက်ကလည်းရှိနေ၊နောက်ထပ်ယောဂကလည်းရှိနေ၊နောက်တော့လက်ရှိမှာလည်းယောဂလက္ခဏာတွေစံစားနေရမှာဆိုတော့သင်္ချာစီတန်းစစ်ဆေးဖို့အနည်းချက်ကုသမှုရှိဖို့အတွက်တော့ဒါတောင်းကြလားတို့ဝေဘာကြီးတို့ထောက်ကြီးတို့ဒီမှာစားမှာဖြစ်ပါလေ
။ COVID-19 ရှိမရှိကိုမြန်မြန်ဆန်ဆန်စစ်နိုင်တဲ့စမ်းသပ်ပစ္စည်းအခုရေတသိန်းကိုတောင်ကိုရီးယားနိုင်ငံကနေမှာယူထားပြီးတောင်ကိုရီးယားအစိုးရဘက်ကလည်းဒေါ်လာ5သိန်းပို့လှူတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့မှာပြောဆိုခဲ့ပါတယ်။အခုစမ်းသပ်ပစ္စည်းဟာပိုးရှိမရှိကိုမိနစ်30အတွင်းသိရှိနိုင်မှာဖြစ်ပါတယ်။ပိုးပြီးထိရောက်တဲ့ကုသမှုတွေပေးနိုင်ဖို့ပိုးတွေ့လူနာနဲ့ထိဆက်သူတွေကိုမြန်မြန်ဆန်ဆန်ရှာနိုင်ဖို့အရေးအတွက်များများစစ်ဆေးနိုင်လို့တက်ခွဲခန်းစစ်ဆေးမှုနဲ့ပတ်သက်လို့ကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုရှော့ချနိုင်တာမို့ဒီစစ်ဆေးမှုကပြည်သူအတွက်ကောအစိုးရအတွက်ပါကောင်းမွန်တဲ့အကျိုးရလဒ်တွေရှိတယ်လို့ဒေါက်တာတော်ခင်ခင်ကြီးကပြောပါတယ်။ဒီစစ်ဆေးမှုကနှာခေါင်းအာခေါင်းတိုးပတ်ယူပြီးစစ်ဆေးတာဖြစ်ပေမဲ့ကုန်ကျစရိတ်တက်တာတယ်လို့လည်းသူကပြောပါတယ်။ဒီစစ်ဆေးတဲ့ပစ္စည်းပိုင်းရဲ့တိကျမှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလက်ခံထားတာဖြစ်လို့တိကျမှုပိုင်းကမေးခွန်းထုတ်စရာမရှိဘူးလို့ဒေါက်တာတော်ခင်ခင်ကြီးကပြောပါတယ
်။ဒီမှာတော့ခုနပြောတဲ့ဆက်ကြည့်ဖို့လည်းပါတယ်လို့ပြောတယ်။အဲဒီ test အခု message test ကြာကြတော့ WHO ကအသိမှတ်ယူတဲ့ test အပေါ်မှာ antigen test kit ဖြစ်ပါတယ်။နောက်တစ်ခုကသူ expose ရှိရင် expose ရှိတာကိုတွေ့ရှိနိုင်မှု။ကိုမရှိရင်လည်းမရှိကြောင်းတွေ့ရှိနိုင်မှု။အဲဒီနောက်ခုဆိုလုံးဝ90ရာခိုင်နှုန်းကျော်100ရာခိုင်နှုန်းမျိုးရှိပါတယ်။အဲ့တော့ဒီကစိတ်တော်ကြီးစိတ်ချရတဲ့စက်မှာပါပါ
မြန်မြန်စမ်းသပ်စစ်ဆေးနိုင်တဲ့ဒီစစ်ဆေးမှုကိုကျန်းမာရေးဝန်ကြီးဌာနအပြင်ပုဂ္ဂလိကဘိုင်းမှာပါစစ်ဆေးနိုင်ဖို့ပုဂ္ဂလိကဆေးရုံတွေဘက်ကလည်းပြင်ဆင်နေတယ်လို့ပုဂ္ဂလိကဆေးရုံအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်ကပြောပါတယ်
ကိုရီးယားကနေပြောတော့လူလဲလူပဲလဲဝယ်မယ်ပေါ့လေဒီတန်းကတော့ဆွေးရလဲဝယ်မယ်ပေါ့လေဒီဘိုင်းနဲ့ပတ်သက်ပြီးတော့လည်းနောက်ပိုင်းမှာကျွန်တော်တို့ဒီပုဂ္ဂလိကနေပြီးတော့ကျွန်တော်ပံ့ပိုးပြီးတော့ဒီအရာတွေပို့ပြီးတော့ဖြစ်လို့ရအောင်လို့ဒီလိုပဲနေဝိုင်းကူကြမယ်ဆိုတဲ့အပိုင်းတော့ကျွန်တော်တို့ဒီနေ့ဆွေးနွေးပြီးတော့ဒီဥစ္စာကိုတော့အကြီးဌာနကိုကျွန်တော်တင်ပြလိုက်ပါမယ်။တရားဝင်တင်သွင်းခွင့်ရတဲ့ကုမ္ပဏီတွေရဲ့သူ့ဈေးနှုန်းတွေရှိပါတယ်။ class ပေါ့နော်ကျွန်တော်ဒီ sample ယူမဲ့ကျွန်တော်ကျန်းမာရေးဝန်ထမ်းတွေက PPE တွေဝယ်ရပါတယ်။အဲ PPE တွေဝယ်တာရဲ့သူ့ရဲ့ဒီ overhead charges လေးရှိပါတယ်။အဲ့ဒါလေးတွေပေါင်းပြီးရင်ကျွန်တော်ထင်ပါတယ်ဝေး2000ပေါင်ဝင်လောက်တော့ဖြစ်သွားမယ်ဖြစ်နေတယ်လက်ရှိဈေးနှုန်းပေါ့နော်အဲ့ဒီဟာတွေကအများကြီးတော့လေဟိုတရားတွေကိုမြက်ဖို့ဆိုပြီးတော့မစင်စားထားပါဘူ
းဒီ test kit တွေကိုပြီးတဲ့ April လတုန်းကတောင်ကိုရီးယားကမြန်မာကိုလှူဒန်းခဲ့ပါသေးတယ်မြန်မာနိုင်ငံမှာ COVID ကူးစက်မှုနေ့စဉ်လိုတိုးလာတာနဲ့အမျှလက်ရှိဓာတ်ခွဲခန်းတွေကစံသက်စစ်ဆေးနိုင်တဲ့အရေးအတွက်ထပ်ပိုများလာနေရပါတယ်ဒါကြောင့်လည်းအခုလိုအရေးအတွက်များများနဲ့မြန်မြန်စစ်ဆေးနိုင်မဲ့နီလန်ကိုအကောင့်ထဲပေါ်ဖို့လှုပ်ဆောင်တာဖြစ်တယ်လို့ကျမရေးဝန်ကြီးဌာနကပြောဆိုထားပါရှင်ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်